ချင်းအားတဆင့်ကူးစက်တဲ့ဇီကာဗိုင်းရပ်စ်ပိုးကူးစက်ခံရသူလူနာအုပ်ရှိနေပြီလို့ BNN အစိုးရကကြေညာလိုက်ပါတယ်။တူကတော့နာထရန်ပင်လေကန်းကြီးကအသက်64နှစ်အရွယ်အမျိုးသမီးဖြစ်ပြီးနောက်တူကတော့ဟိုချီမင်းမျိုးကအသက်33နှစ်အရွယ်အမျိုးသမီးတူဦးဖြစ်ကြောင်း BNN ကျန်းမာရေးဝန်ကြီးဌာနကဒီကနေ့မှပြောပါတယ်။နှစ်ဦးစလုံးမျိုးလုံးမှာရာရန်ရောင်ကိုင်းလာပြီးအပြားတက်လာတာကြောင့်မတ်လကုန်ပိုင်းတုန်းကဆေးရုံတင်ချိန်ဆေးဆန်းသတ်မှုတွေအရဇီကာဗိုင်းရပ်စ်ပိုးလက္ခဏာတွေ့ခဲ့ရတယ်လို့ဆိုပါတယ်။အသက်33နှစ်အရွယ်အမျိုးသမီးဟာကိုယ်ဝန်တဲ့တူဦးဖြစ်တယ်လို့အစိုးရသတင်းဌာနတွေကပြောပါတယ်။မျိုးသမီးနှစ်ဦးစလုံးခုဆိုရင်တက်တာလာပြီဖြစ်ပါတယ်။ဇီကာဗိုင်းရပ်စ်ပိုးကူးစက်ခံရသူအများစုဟာရောဂါလက္ခဏာတိတိသာသာပြလိမ့်မရှိပေမဲ့ဇီကာပိုးဆွဲကတ်ထားတဲ့ကိုယ်ဝန်တွေကလေးမွေးလာတဲ့အခါမိုက်ခရိုဆယ်လီလို့ခေါ်တဲ့ပုံမှန်တဲ့အုံနှောက်သေးတဲ့ကလေးမျိုးတွေမွေးဖွားလာတတ်ပါတယ်ခင်ဗျာ။